ထိုင်းနိုင်ငံဘက်ကောင်မြို့မှာတော့လေလူညဉ့်ဉန်မှုကကျန်းမာရေးထိခိုက်လာအောင်စွန့်ရတဲ့အဆင့်ကိုရောက်နေပါတယ်။ဖုံမှုန့်တွေများလာတာကြောင့်မျိုးလုံးတွေရှားပြီးအသက်ရှူရတာခက်နေတယ်လို့အသက်59နှစ်အရွယ်ဆိုင်ကယ်တက္ကစီဆွဲနေသူတူကပြောပါတယ်။ဘက်ကောင်မြို့ဟောင်းကောင်းကင်မှာဘက်ကောင်မြို့ရဲ့ကောင်းကင်မှာမြူရီလိုလေလူညဉ့်ဉန်နဲ့ဖုံတွေလွှမ်းနေတာကြောင့်တက်နိုင်ရင်ဝန်ထမ်းတွေအင်ကနေလှုပ်လှုပ်ရှားဖို့လုပ်ငန်းရှင်တွေနဲ့အာဏာပိုင်တွေကလည်းတိုက်တွန်းနေပါတယ်။မင်းဆက်တောက်ကြနေလောက်ထိလေလူညဉ့်ဉန်မှုဆိုးနိုင်သေးတယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။လေလူညဉ့်ဉန်မှုတိုက်တွန်းချက်အရ IQ Air Internet Seminar ရဲ့ဖော်ပြချက်မှာဘန်ကောက်မြို့ဟာကမ္ဘာလေလူညဉ့်ဉန်မှုအဆိုးဆုံးနံပါတ်၈နေရာမှာရှိနေပြီးကမ္ဘာ့ကျန်းမာရေးအဖွဲ့သတ်မှတ်ထားတဲ့မြို့မှာရှိမဲ့လေထက်ဖုံးမှုပါဝင်မှု15%များနေပါတယ်ခင်ဗျာ။